င်ကဝင်းဖေတို့ကြောင်းနဲ့နီးတဲ့ရွှေကြည်မြင်ဖရားတွေကိုတွောင်းတော်ပြီးတော့ဘုဒ္ဓဝင်နိဗ္ဗာန်တော်မကြီးကားတွေရှိမှတမေတမောကြည်ကြည်နေတတ်ပါလေဒီတော့ငါဖရားလူကြီးတယောက်ကအသက်6နှစ်လောက်သာရှိသေးပေမဲ့ဘုဒ္ဓဝင်ပကြီးကားတွေကိုအချိန်ကြာကြီးကြည်ကြည်နေလို့ဝင်းဖေကိုမင်းကပကြီးကားတွေကိုလာလာကြည်တာကြည်ကောကြည်တာလို့လာလို့မေးပါတယ်ဒီတော့ဝင်းဖေကကျွန်တော်မှမျက်စိတွေပါတာပဲကြည်ရပါတယ်လို့ဘူးကြညာပြန့်ဖြေပါတယ်ဒီတော့ဖရားလူကြီးကမင်းဒီဘုဒ္ဓဝင်ကားတွေရဲ့အဓိပ္ပာယ်ကိုသိရလားလို့မေးတာပါကွာလို့ပြောပါတယ်ဝင်းဖေကလည်းအားကြမခံပကြီးကားတွေအောက်မှာစာရီရေးထားတာပဲနားလည်ပါတယ်လို့ဖြေလိုက်ပါတယ်အခုဝင်းဖေအသက်80နားတောင်ကတ်လာပါပြီတနေ့ကလဖေးဆိုင်မှာထိုင်းနေတော့ဘေးစပွဲကလူနှစ်ယောက်ပြောကြတာကိုကြားလိုက်မိပါတယ်ဟိုနေ့ကမင်းပကြီးပြပွဲတစ်ခုကိုသွားကြည့်တယ်ဆိုမင်းကပကြီးကားကြည့်တာလို့လားတဲ့တယောက်ကမေးပါတယ်ဒီတော့ဟာဘာလို့မကြည့်ရမှာလဲငါမှမျက်စိပါတာပဲကြည့်ရတာပေါ့တဲ့တယောက်ကပြန်ဖြေပါတယ်ဝင်းဘေ6နှစ်သားကရွှေကြည်မြင့်ဘုရားတွေကဘုရားလူကြီးကိုပြန်ဖြေခဲ့တယ်လို့ဖြစ်နေလို့သတိထားလိုက်မိပါတယ်ဝင်းဘေအသက်20လောက်ကမန္တလေးကပကြီးရတတဲ့ဗမ္မာနေဂျာကြီးဥက္ကမောင်ရဲ့ပြောစကားကိုပြန်ပြီးတော့သတိရလာမိပါတယ်ဝင်းဘေတို့နောက်ပကြီးပေါ်ဦးသက်တို့ရဲ့ဆရာကြီးဥက္ကမောင်ကလူတွေမှာမျက်စိပါလို့ကြည်နိုင်တယ်မြင်နိုင်တယ်ဆိုပေမဲ့အမြင်ချင်းအကြည့်ချင်းမတူဘူးกว่าတဲ့ဥပမာกว่าတဲ့လူတွေဟာပကြီးကားတွေကိုကြည့်ကြရမှာတဲ့ပကြီးကားတွေရဲ့ရုပ်ပိုင်းကိုသာမြင်ကြတာกว่าတဲ့ပကြီးကားတွေရဲ့နံပိုင်းကိုမမြင်တတ်ကြဘူးတဲ့ပကြီးကားတွေရဲ့နံပိုင်းကိုမြင်ရတယ်ဆိုတာလည်းမသိကြဘူးတဲ့ဝင်းဖေနဲ့ပေါ်ဦးတို့ဆရာကြီးစီမှာပွဲဦးတို့ခေါင်းရှုပ်ဆရာနဲ့စပြီးကြုံကြတာပါပကြီးကားတွေမှာရုပ်ပိုင်းနဲ့နံပိုင်းရလို့ရှိကြသလားဝင်းဖေတို့အုံနောက်ခြောက်ကြပါပြီပကြီးကားတိုင်းရဲ့ဝိညာဉ်ဒါမှမဟုတ်နံပိုင်းကိုအဲ့ဒီပကြီးကားကိုရေးဆွဲတဲ့ပကြီးဆရာကထဲလိုက်တာကွာတဲ့ဆရာဥက္ကမောင်ကဆဲ့ပြီးပြောပြပါလေဒီတော့ကဝင်းဖေနဲ့ပေါ်ဦးသက်တို့ဟာဆရာဥက္ကမောင်စီမှာခစ်တဲ့ပကြီးကိုစပြီးသင်ကြရတဲ့အချိန်ဖြစ်ပါတယ်ဝင်းဖေတို့ခေါင်းထဲမှာမတောက်တခေါက်နဲ့ပါလာကြတဲ့ abstract art နဲ့ပတ်သက်လို့ abstract ကိုဆရာဦးခင်မောင်စီကနန်းဆိုတဲ့စကားနဲ့စပြောတာကိုပထမဦးဆုံးကြားခဲ့ကြရတာဖြစ်ပါတယ်။နောက်တော့လူတွေကဖန်တီးတဲ့အနုပညာရတိုင်းမှာ abstract beauty လို့ခေါ်တဲ့နန်းအလှတရားဆိုတာတွေပါရှိနေတယ်ဆိုတာကိုဆရာဦးခင်မောင်ကဆက်ပြီးတော့သင်ပြပေးခဲ့ပါတယ်။မကြီးကားတိုင်းရဲ့ရုပ်အလှနဲ့နန်းအလှနှစ်ပါးရှိတာကိုမျက်စိပါတယ်ဆိုုံနဲ့နားလေသဘောပေါက်ဖို့မလွယ်ကြောင်းစပြီးတော့သင်ခဲ့ကြပါလေဆက်လက်တင်ပြပါမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းပြပါ